ဂျပန်နိုင်ငံအိုဆာကာမြို့ G20 ထိပ်သီးအစည်းအဝေးကိုတက်ရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဒီနေ့စနေနေ့မှာတရုတ်သမ္မတရှီဂျီပင်းနဲ့တွေ့ဆုံဖို့ရှိပါတယ်။ဒီလိုတွေ့ဆုံတဲ့အခါပြီးခဲ့တဲ့လအတွင်းကရက်ဆိုင်သွားခဲ့တဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေပြန်လည်ဆက်တင်ရေးဆွေးနွေးကြပါလိမ့်မယ်။သမ္မတထရမ့်နဲ့ဘရာဇီးသမ္မတဂျိုင်ယယ်ဘောဆိုနာရိုတို့တောက်ချာနေ့ကတွေ့ဆုံစဉ်မှာကုန်သွယ်ရေးသဘောတူညီချက်အသစ်တရက်ကိုတရုတ်သမ္မတရှီဘက်ကချပြဖို့ရှိသလားလို့ VOA ကသမ္မတထရမ့်ကိုမေးမြန်းခဲ့ရမှာမနေ့ပြန်ဘာဖြစ်တယ်လဲဆိုတာကိုစောင့်ကြည့်ရမယ်စိတ်လှုပ်ရှားစရာနေ့တနေ့ပါပဲနှစ်နိုင်ငံစလုံးအတွက်ကောင်းမဲ့ဟာဖြစ်ပေါ်လာလိမ့်မယ်လို့မျှော်လင့်ကြောင်းပြောခဲ့ပါတယ်တရုတ်ကုန်ပစ္စည်းတွေပေါ်အမေရိကန်ဒေါ်လာ325ဘီလီယံတန်ဖိုးရှိတဲ့နောက်ထပ်အခွန်စည်းကြပ်မယ်လို့လည်းသမ္မတထရမ့်ကချိန်ချောက်ထားရမှာဒီပမာဏဟာအမေရိကန်ကိုတင်ပို့နေတဲ့တရုတ်ကုန်ပစ္စည်းအလုံးနီးပါးအပေါ်အခွန်ကောက်ခံမဲ့သဘောရှိနေပါတယ်ဒုတိယသမ္မတမိုက်ပန်ဆဲဒုတိယသမ္မတအင်ဒိုယုံအရာရှိချုပ်မတ်ရှော့ကတော့စနေနေ့မှာအကောင်းဆုံးရနိုင်တဲ့အဖြေကကွန်တွယ်ရေးဆွေးနွေးပွဲတွေပြန်ဆကျင်းတာဖြစ်တယ်လို့တောက်ကြနေမှာပြောပါရယ်အမေရိကန်နဲ့တရုတ်နှစ်နိုင်ငံစလုံးကတော့အခုလက်ရှိသူတို့ရဲ့ယက်တီချက်တွေကလည်းအပြောင်းလဲလျှော့ပေးမယ်လို့မမျှော်လင့်ကြပါဘူးသမ္မတထရမ့်ဟာစနေနေ့မှာဆော်ဒီအင်ဂျီမင်းသားမိုဟာမက်ဘင်ဆာလ်မန်နဲ့တူရကီသမ္မတရီဆက်ပ်တိုင်ယက်အာရိုဂန်ဝမ်နိုနဲ့တွေ့ဆုံတိကျတွေ့ဆုံဖို့လည်းရှိပါတယ်တူရကီသမ္မတနဲ့တွေ့ဆုံပွဲဟာအမေရိကန်နဲ့ NATO မဟာမိတ်တူရကီနိုင်ငံကရုရှားရဲ့ S-400 ဒုံးကျည်စစ်နဲ့ဝယ်ယူမှာမို့နိုင်ငံဆက်ဆံရေးပြပြမယ့်အခြေအနေကနေရှောင်ရှားနိုင်မယ်နောက်ဆုံးအခွင့်အရေးတရလည်းဖြစ်ပါရခင်ဗျ